တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါလားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်မေလ17ရက်တောက်ကြနေညနေခင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်ဒီကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇဝင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့မြက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုပြင်ဆင်မှုတွေတိုးတက်နေတဲ့အပေါ်တရုတ်နဲ့ဂျပန်တို့ကကြိုဆိုပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကာကွယ်ရေးဦးစီးချုပ်တို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့မလေးရှားအတိုက်ခံကောင်ဆောင်အန်နဝါအီဘရာဟင်လွတ်မြောက်ရေးအ мян ဆုံးကြိုးပမ်းသွားမယ်လို့မလေးရှားဝန်ကြီးချုပ်တက်ကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလည်နေတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဒီရှမ်းပြည်တောင်ပိုင်းဒေသကတက်စကန်တခုကိုတပ်မတော်ကဝင်ရောက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ဒါကြောင့်ဘယ်လိုအခြေအနေရှိလာပါသလဲ
။တိုက်ပွဲဖြစ်နေဆိုတဲ့ဟာကလူထုကတော့စိုးရိမ်မှုတွေရှိနေတာက၁၀ရက်လောက်ရှိပြီ။သက္ကခါဆက်ခွန်အဒီလျောက်ခံတဲ့
ဒီလိုအခြေအနေအသေးစိတ်ကိုသတင်းနေပြီးမှတင်ဆက်သွားဖို့ရှိသလိုကရင်ပြည်နယ်ဖားပွန်ခရိုင်အတွင်းမှာမြန်မာတပ်မတော်နဲ့ KNU ကရင်တပ်မတော်တို့ကြားစစ်ရေးတင်းမာမှုအခြေအနေတွေနဲ့ပတ်သက်လို့GMC လို့ခေါ်တဲ့ပူးတွဲစောင့်ကြည့်ရေးကော်မတီကဘယ်လိုကင်တွယ်ဆောင်ရွက်သွားမလဲဆိုတဲ့အခြေအနေတွေကိုလည်းတင်ပြဖို့ရှိသလိုနောက်ပိုင်းမှာနိုင်ငံတကာသတင်းတဖို့အနေနဲ့ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေသူ့ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့ဘယ်လိုဂုဏ်ယူနေသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ။
အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုပြင်ဆင်နေမှုတွေတိုးတက်လာတဲ့အပေါ်တရုတ်နိုင်ငံကဝမ်တာကြိုဆိုကြောင်းပြောကြားလိုက်ပြီးဒီတွေ့ဆုံမှုကနေရလကောင်းနေထွက်ပေါ်လာမယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပဲပြောပါရယ်စင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဇွန်လ12ရက်နေ့မှာတွေ့ဆုံကြမယ်အကြောင်းသမ္မတထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲသမိုင်းဝင်တွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကောင်ဆောင်ကဒီကနေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောသွားခဲ့တာပါ။တစ်ချိန်တည်းမှာပဲဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိတဲ့အကြောင်းပြောပါရတယ်။မြောက်ကိုရီးယားအရေးဒုံးကျည်စမ်းသပ်ပြုလုပ်မှုတွေအပြင်အထူးသဖြင့်ဂျပန်နိုင်ငံသားတွေမြောက်ကိုရီးယားနိုင်ငံနဲ့အာတမဖမ်းဆီးခေါ်ဆောင်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီထိပ်သီးဆွေးနွေးပွဲကနေအလားအလာကောင်းတွေထွက်ပေါ်လာဖို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းဂျပန်နိုင်ငံဟိုကိုက်ဒိုကျွန်းဆပ်ပိုရိုမြို့မှာဒီကနေ့သတင်းတောက်တင်နဲ့တွေ့ဆုံတဲ့ဂျပန်ဝန်ကြီးချုပ်အာဘေကပြောကြားခဲ့တာဖြစ်ပါတယ်။သတင်းပတ်အတော်ကြားထင်ကြီးပြီးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်သူနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အူးတို့စင်ကာပူမှာဇွန်လ10ရက်နေ့တွေ့ဆုံမဲ့အကြောင်းသမ္မတထရမ့်ကမနေ့ကြာသပတေးနေ့ကပြောကြားလိုက်တာဖြစ်ပါတယ်။
ပါကစ္စတန်တပ်အမှုဒဏ်တွေအပေါ်အမေရိကန်ပြည်ထောင်စုကခီးသွွားကန့်သတ်မှုတွေတောက်ကြနေမှာစတင်လှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်တပ်အမတ်ကြီးအာဇစ်ချောင်ဒရီက VOA ကိုပြောပါရယ်။တပ်အပြင်ခုလိုလှုပ်ဆောင်မှုဟာမှန်ကန်တဲ့လုပ်ရမဟုတ်ကြောင်းနဲ့နိုင်ငံကဆက်ဆံရေးပုံမှုရင်းနှီးလာချိန်မှာအခုလိုမလုပ်သင့်ကြောင်းလည်းပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးခုချိန်မှာဘာမှပြောကြားဖို့မရှိဘူးလို့ပြောပါရယ်။ဒါပေမဲ့လည်းနိုင်ငံခြားအသင်းဖွဲ့များဆိုင်ရာ1982ဥပဒေအရအခုလိုလုပ်ကိုင်နေတယ်လို့အရင်ကကပြောခဲ့ပူပါရယ်။ပါကစ္စတန်တပ်အမှုရမ်းတွေဟာခွင့်ပြုချက်မရဘဲသူတို့ရဲ့ Washington DC တန်ယုံဒါမှမဟုတ်တခြားမြို့တွေမှာဖွင့်ထားတဲ့ကောင်စီဘုံဝန်ယုံတွေကနေကီလိုမီတာ40တက်ကျော်ပြီးတော့တွာလာခွင့်မရှိတဲ့အကြောင်းပြီးခဲ့တဲ့လတုန်းကပါကစ္စတန်သတင်းမီဒီယာမှာဖော်ပြပါရယ်အရင်တုန်းကပါကစ္စတန်တပ်အမှုရမ်းတွေဟာအမေရိကန်ပြည်ထောင်စုအတွင်းဘယ်နေရာကိုမဆိုတွာလာခွင့်ရှိခဲ့တာပါပါကစ္စတန်မှာလုံခြုံရေးအတွက်ဆိုရင်ရတာမို့အမေရိကန်တွေအပါအဝင်နိုင်ငံရဲ့ခြားကတန်ယုံအမှုရမ်းအများစုအတွက်ခီးတွားကန့်သတ်မှုတွေရှိနေပြီးအခုအမေရိကန်ရဲ့လှုပ်ဆောင်မှုဟာအလားတူအပြန်အလှန်ကန့်သတ်မှုမျိုးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်ဒါပေမဲ့အခုလိုအမေရိကန်ဘက်ကကန့်သတ်မှုအတွက်တော့နောက်ကွယ်မှာတခြားပြဿနာတွေရှိနေတယ်လို့တန်အမကြီးချန်ဒရီကပြောပါရယ်ပါကစ္စတန်ထွက်အမေရိကန်ကလုံခြုံရေးဆိုင်ရာအကူငွေဒေါ်လာတန်တထောင်ကျော်ပေးအပ်ရေးကိစ္စဆိုင်းငံ့ထားခဲ့တဲ့အချိန်ကစပြီးတော့နိုင်ငံခြားဆက်ဆံရေးတွေအေးဆက်ဆက်ဖြစ်လာခဲ့တာပ
ါ CIA ဘဟုထောက်လှမ်းအေဂျင်စီအကြီးအကဲဖြစ်သမ္မတဒေါ်နယ်ထရမ့်ကခန့်အပ်ဖို့အမည်စင်းတင်သွင်းထားသူကိုအထက်လွှတ်တော်အမတ်ဂျွန်မက်ကင်းကမထောက်ခံတဲ့အပေါ်အင်ပီရိုအရာရှိကပယ်ချလိုက်ပြီးဒါဟာတေတော့မဲ့လူဖြစ်တာကြောင့်အရေးမကြီးပါဘူးလို့ပြောကြလိုက်ပါတယ်အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့အာရီဇိုနာပြည်နယ်က Republican အထက်လွှတ်တော်အမမက်ကိန်းဟာအုံနောက်ကင်ဆာရောဂါကိုခံစားနေရတာပါဂျာတာပရိနိကပြုလုပ်တဲ့အင်ဘူရောပြန်ကြားရေးဝန်ထမ်းတွေရဲ့ဆေးရုံးပွဲအတွင်းအင်ဘူရောပြန်ကြားရေးဌာနအထူးအကြံပေး Kelly Sadler ကအဲ့ဒီလိုပြောကြလိုက်တာဖြစ်တယ်လို့ဆိုပါတယ်သူ့အနေနဲ့အဲ့ဒီလိုပြောဆိုမှုကိုကြားလိုက်ရတဲ့အတွက်တုံ့လောက်အားအသင့်မိကြောင်း တကယ်ပဲကျင်းပါတဲ့အဲ့ဒီ CEO ဘွဲကိုတက်ခဲ့တဲ့အမည်မဖော်လို့သူဝန်ထမ်းအုပ်က AP သတင်းဌာနကိုပြောကြားခဲ့ကြပါတယ်။အဲ့ဒီလိုပြောဆိုခဲ့ကြောင်းတခြားသတင်းဌာနတွေကလည်းအတည်ပြုပြောဆိုကြပါတယ်။ဒီလိုပြောဆိုခဲ့တဲ့အပေါ်အင်ပြူတော်ကညှဉ်းဆန်းခြင်းမရှိပါဘူး။အထက်လွှတ်တော်မှမက်ကိန်းတိုင်းပြည်တာဝန်ထမ်းဆောင်ခဲ့တာတွေအပေါ်သူတို့အနေနဲ့လေးစားပါကြောင်းအခုလိုအခက်အခဲကာလကိုဖြတ်သန်းနေကြချိန်မှာသူနဲ့သူ့မိသားစုဝင်တွေတဲ့သူတို့အမြဲတမ်းဆုတောင်းပေးနေပါကြောင်းသမရအင်ဗျူတော်ကသတင်းထုတ်ပြန်ခဲ့ပါတယ်အထက်လွှတ်တော်အမမက်ကိန်းရဲ့ဇနီးစင်ဒီမက်ကိန်းကလည်းသူမရဲ့ခင်ပွန်းမှာမိသားစုတွေရှိတဲ့အကြောင်းသားသမီး9ယောက်နဲ့မိ9ယောက်လည်းရှိတယ်ဆိုတာကိုသတိပေးပါရစေလို့ကြာသပတေးနေ့ညနေပိုင်းမှာပဲ Twitter လူမှုကွန်ရက်ကတစဉ်တုံ့ပြန်ရေးသားခဲ့ပါတယ်ဗီယက်နမ်စစ်ပွဲအတွင်းစစ်သုံးပန်းအဖြစ်ဖမ်းဆီးခံခဲ့ရပြီးညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့မက်ကိန်းကဆီယန်ရဲ့အကြီးအကဲဖြစ်ခန့်အရေးအမည်စင်းတင်သွင်းခံထားရတဲ့ဂျီနာဟတ်စပဲကိုထောက်ခံမဲ့မပေးကြဘို့ပုထုနေ့ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဂလီယိုဘလတ်စတိုမာလို့ခေါ်တဲ့ကူးစက်များအုံနောက်ကင်ဆာဖြစ်နေကြောင်းသိရှိရပြီးတဲ့နောက်အထက်လွှတ်တော်အမမက်ကိန်းဟာအာရီဇိုနာပြည်နယ်ကိုပြီးခဲ့တဲ့ဒီဇင်ဘာလကပြန်သွားပြီးကုသမှုခံယူနေတာပ
ါဆီးရီးယားစစ်ကမ်းတွေကိုအစ္စရေးဘက်ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာတင်မတကအကြောင်းရှာပြီးတော့လုပ်တဲ့လုပ်ရတာဖြစ်တယ်လို့အီရန်နိုင်ငံကပြောပါတယ်အဲ့ဒီတိုက်ခတ်မှုဟာဆီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုကျူးကျော်ရန်စားတဲ့လုပ်ရဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဘီရမ်ဂါဆာမီကအီရန်နိုင်ငံပိုင်သတင်းဌာန IRNA မှာပြောဆိုပါတယ်ဆီးရီးယားနိုင်ငံကလည်းကျူးကျော်ရန်စားသူတွေကိုကာကွယ်ဖို့ဝင်ရည်ရှိတယ်လို့သူကပြောပါတယ်ဆီးရီးယားအခြေဆိုင်အီရန်စစ်ကမ်းတွေကိုအစ္စရေးလက်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဗီဒီယိုဖိုင်တွေကိုအစ္စရေးစစ်တပ်ကတောက်ကြားနေမှာထုတ်ပြန်လိုက်ပါတယ်အစ္စရေးဘက်ကိုအီရန်စစ်ကမ်းတွေကနေရော့ကက်ဒုံးကျည်20ပြစ်လွတ်လိုက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကလည်းဆီးရီးယားအခြေဆိုင်အီရန်စစ်ကမ်း50ကိုတိုက်ခိုက်ခဲ့တယ်လို့ The Jerusalem Post သတင်းစာကဖော်ပြပါတယ်အရှိအလဲပိုင်းဒေသမှာနောက်ထပ်အကြီးအကျယ်ရမ်းမိပွားစေမဲ့ရှန်လိုတဲ့လှုပ်ရက်တွေအားလုံးချက်ချင်းရပ်ဆိုင်ပစ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုပါတယ်ထောက်လိုင်းစခန်းတွေလက်နက်တူလောင်ယုံရင်းနဲ့ထောက်ကူပစ္စည်းထဏနာတွေကိုပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားလေကြောင်းကာကွယ်ရေးစနစ်အတော်များများကိုဖျက်ဆီးပစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ကိုလန်ကွန်မြင့်ဒေသမှာရှိတဲ့အစ္စရေးစစ်ကမ်းတွေအပေါ်အီရန်ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာအရှိအလဲပိုင်းဒေသရဲ့ဖွံ့ဖြိုးတိုးတက်မှုအပေါ်ကြီးကြီးမားမားထိခိုက်စေတဲ့လက်ခံနိုင်စရာရှိတဲ့လှုပ်ရက်ဆိုပြီးအမေရိကန်သမ္မတအင်ဂျီရိုကမနေ့ကြာတာပြည်နေ့မှာကြေညာချက်ထုတ်ပြီးတော့ပြစ်တင်ရှုံချလိုက်ပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစဝရာဂျ်ဟာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ဒါ့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်ပြည်နယ်အတွင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပ်ပြန်လည်လက်ခံရေးဆောင်ရွက်ရာမှာအိန္ဒိယအနေနဲ့ပါဝင်ကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်ဒီကနေ့တွေ့ဆုံမှုအပြီးမှာကျင်းပတဲ့နှစ်နိုင်ငံနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးဘက်ကိုလည်းဝန်ကြီးစွာရချ်နဲ့ဒေါန်ဆန်းစုကြည်တို့တက်ရောက်ခဲ့ကြပါတယ်နှစ်နိုင်ငံကြားသတ်မှတ်ထားတဲ့တမူမိုးရင်းနဲ့မြန်မာဘက်ကရီခေါ်တာအိန္ဒိယဘက်ကဇိုခေါ်တာစတဲ့နေဇဝင်ပေါက်တွေကနေနှစ်ဖက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးသတ်မှတ်ဗီဇာတစ်နှစ်သက်တမ်းအထိတရားဝင်နေထိုင်ခွင့်ပြုတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသလိုပကံဒေသမှာငရင်တန်းကြောင့်ပြုတ်ကျပျက်စီးခဲ့တဲ့ဇေဒီပထိုးတွေထိမ့်သိမ်းကာကွယ်စောင့်ရှောက်သွားဖို့နားလည်မှုစာကြုံလာကိုလည်းနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကနေ့တွဲဆုံဘွဲကိုမြန်မာဘက်ကအစိုးရဝန်ကြီးအဖွဲ့တွေအပြင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသားမကြီးရှီရီဗစ်ကရမ်မစ်စရီနဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဝန်ကြီးစွာရချာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ
်။မြန်မာနိုင်ငံလို့ရပါစေကြွာစေပြာစေတန်းနဲ့တရုတ်တစိမ့်တလဖက်6ထုတ်တွေထဲမှာဖွဲ့ပြီးတော့ထည့်လာတဲ့ Crystal Meth စိတ်ကြွစေတန်တဝက်နီးပါးကိုဘန်ကောက်မြို့ကကာနတခုထဲမှာဖမ်းမိလိုက်တယ်လို့ထိုင်းရဲတို့ကဒီကနေ့ပြောပါတယ်ဒေါ်လာ45တန်နီးပါးတန်ဖိုးရှိတဲ့မွေစီရီကိုထိုင်းနိုင်ငံရဲ့မွေစီဝါလမ်းကြောင်းဖြစ်တဲ့နိုင်ငံအလိုက်ပိုင်းအယုဒ္ဓယာကိုဖြတ်ပြီးတော့ဘန်ကောက်မြို့ကနေတဆင့်မလေးရှားနိုင်ငံတောင်ပိုင်းကိုတင်ပို့ချိန်မှာဖမ်းမိလိုက်တာပါမြန်မာနိုင်ငံကချက်ပြီးတင်ပို့လာတဲ့မွေစီဝါတွေတူလောင်ထားရနေရဖြစ်တဲ့အယုဒ္ဓယာမြို့ကနေထွက်လာတဲ့ကားလေးစီးကိုရဲတို့ကခြေရခံလိုက်ခဲ့တာပါဘန်ကောက်မြို့လည်းကိုကားရံတွေရောက်ရှိသွားချိန်မှာရဲတို့ကဝင်းရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ထိုင်းရဲတို့ ို့ကပြောပါရယ်အခကျင်းွေယူပြီးတော့မွေးဆေးဝါးတဲပေးသူတွေအဖြစ်တန်ရရှိခံထားတဲ့ထိုင်းလူမျိုး၆ဦးကိုဖမ်းမိထားတယ်လို့ထိုင်းရဲတို့ကပြောပါရယ်ဖမ်းမိတဲ့မွေးဆေးဝါးတချို့ကပြပနိုင်ငံတွေစီတင်ပို့ဖို့ဖြစ်တယ်လို့ထိုင်းရဲချုပ်ချာတစ်ချာဂင်ဒါကသတင်းထောက်တွေကိုပြောပါရယ်အဲ့ဒီမွေးဆေးဝါးတွေဟာရှမ်းပြည်အခြေဆိုင်ဝါလက်နက်ကိုင်တပ်ဖွဲ့ရဲ့စီရီဖြစ်တယ်လို့လည်းရဲချုပ်ကပြောပါရယ
်မလေးရှားဝန်ကြီးချုပ်တဲ့မဟာတေယမိုဟာမက်ကရုပ်ောက်ဘွဲကာလတွေအတွင်းသူပေးခဲ့တဲ့ဂရီတွေအတိုင်းအတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်လွန်ငင်းချမ်းသာခွင့်ရအောင်ဆောင်ရွက်သွားဖို့အစင်းသင့်ရှိကြောင်းပြောကြားလိုက်ပါတယ
် We have all agreed that as soon as possible we'll work on his pardon he's going
သူပြောတော့တာကတော့သူ့ကိုလွန်ငင်းချမ်းသာခွင့်ပေးရတဲ့အတွက်အမြန်ဆုံးဆောင်ရွက်ရေးကျွန်တော်တို့အားလုံးသဘောတူထားကြပြီးသားပါသူဟာမကြခင်ပြန်လဲလွတ်မြောက်လာတော့မှာပါဒါပေမဲ့ဘရင်ကသူ့ကိုအပြည့်အဝလူငယ်ချမ်းသာခွင့်ပေးတာကိုကျွန်တော်တို့လိုချင်ပါတယ်။အဲ့ဒီလိုမှလည်းသူ့ဆန္ဒရှိတဲ့အတိုင်းနိုင်ငံရေးကိုလွတ်လပ်စွာလုပ်နိုင်မှာပါလို့ပြောတော့တာပါ။အတိုက်ခံကောင်းဆောင်အန်ဝါဟာအဂတိလိုက်စားမှုလိန်တူချင်းဆက်ဆံမှုတို့နဲ့အကျဉ်းကျခံနေရတာဖြစ်ပါတယ်။ဒါပေမဲ့သူ့အပေါ်တင်ထားတဲ့စွပ်ချက်တွေဟာနိုင်ငံရေးရွေချယ်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်။အန်ဝါဟာဒုတိယဝန်ကြီးချုပ်နဲ့ဗန္ဒာယီဝန်ကြီးတို့အဖြစ်မဟာတရားအစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး1999ခုနှစ်မှာရာဒုကဖယ်ရှားမခံရခင်အထိမဟာတရားရဲ့ဝန်ကြီးချုပ်ရာဒုကိုဆက်ခံမဲ့သူလို့တိပိခန္ဓာရသူဖြစ်ပါတယ်သူ့ကိုဖမ်းဆီးဖို့မဟာတရားကပဲအမိန့်ပေးခဲ့တာဖြစ်ပါတယ
်ကုန်သွယ်ရေးမှာကိုကျိုးစီးပွားအကာအကွယ်ပေးတာပုဂ္ဂလိကနဲ့ကော်ပိုရေးရှင်းလုပ်ငန်းတွေမှာကျွေးမီတွေများလာပြီးတော့ဝင်ငွေကျဆင်းလာတဲ့အချင်းတွေကအာရှပစိဖိတ်ဒေသကစီးပွားရေးအလားအလာတွေအတွက်စိန်ခေါ်မှုတွေဖြစ်နေတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါတယ်ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်ဆိုတဲ့ချင်းချောင်းမှုတွေကအာရှပစိဖိတ်ဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာနိုင်တဲ့အလားအလာတွေကိုအပြော့သွားစေတယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNSCAP ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ရှမက်အတာကပြောပါရယ်အမေရိကန်ပြည်ထောင်စုကတော့အထူးသဖြင့်တရုတ်နိုင်ငံကတန်အမဏိနဲ့အလူမီနီယံသွင်းကုန်တွေကိုမကြသေးခင်ကပဲအခွန်တိုးကောက်လိုက်ပြီးတော့နိုင်ငံအတော်အများများကိုဖိအားပေးနေတာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံကသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ရကနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့burmese.voanews.com ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးတက်မတော်နဲ့ SSPP တို့တိုက်ပွဲထပ်မံဖြစ်ပွားတဲ့သတင်းကိုပြောပြခြင်းပါတယ် NCA အပြစ်ရစာချုပ်လက်မှတ်မထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA ရဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ကတပ်စခန်းတစ်ခုကိုတက်မတော်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ SSPP တာဝန်ရှိသူတွေကပြောပါတယ်တမတော်အနေနဲ့အဲ့ဒီဒေသအတွင်းနေမြေစုံမှုလှုပ်ဆောင်ချက်ကြောင့်တိုက်ပွဲဖြစ်နေတယ်လို့လဲရှမ်းပြည်နယ်ရေးအကဲခတ်သူတွေကဆိုပါတယ်အပြည့်စုံကိုတော့ VOA သတင်းတော့နိုင်ကွင်းအင်ကတင်ပြมาဖြစ်ပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်အတွင်းမှာမြန်မာတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPP SSA တို့အကြားဒီမနေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPP 12ဘက်တွင်မှစိုင်းခန်းတီကပြောပါတယ
်ကျွန်တော်ကလည်းမရှိပါကြားလို့ပြောရတယ်။လမ်းမတူလို့ပြောရတယ်ဒီမန်ချူကနေဒီတောင်မတက်တဲ့လမ်းလေးဘာခီလာမလို့ပြောရတယ်ဘာခီပဲကသူပြည်နဲ့ပြည်တော်ကြားရတယ်။
တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးဘူးလို့သူကပြောပါရတယ်။ဒီမင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တပ်စခန်းကိုတပ်မတော်ဘက်ကနေတိုက်ခိုက်တဲ့အခြေအနေကိုတော့ရှမ်းတန်တော်စစ်သည်အဂျီရာချုပ်စိုင်းမင်းကအခုလိုပြောပါရတယ်
။ဒီအဲ့ဒီဒေတာမှာတိုက်ပွဲဖြစ်မယ်ဆိုရတာကလူထုကတော့စိုးရိမ်မှုတွေရှိနေတာက10ရက်လောက်ရှိပြီ။စကခါစက်ခွန်အဲ့ဒီလျောက်ခံတည်ရင်တစ်ခုဖြစ်တဲ့ခမယာငါးနှစ်ငါးကအင်အားတရားဝင်ကျင်တော့ရှိတယ်အဲ့ဒီဒေတာဖက်ကိုလည်းပတ်နေတယ်ဆိုတော့လူထုကလည်းစိုးရိမ်မှုရှိတယ်ဒီမနေ့ကတော့9နိုင်ထိုးခါနီးမှာအင်အား80ကျော်လောက်ရှိတဲ့အစ်ကြောင်းကပြတ်တိုက်တာပေါ့အဲ့ဒီပါခီးရွာရဲ့တောင်ဖက်ပေါ့မိုင်းရှူမြို့ရဲ့အရှိမြောက်ဖက်ခုနမိုင်အကွာလောက်မှာရှိနေအဲ့မှာနမ်တောင်ကျော်အုပ်စုထဲမှာတိုက်ပွဲဖြစ်တယ်ကနားကြီးကျော်တိုက်ပွဲဖြစ်တယ်။တိုက်ပွဲတိစမှုအခြေအနေကတော့ SSPP ဘက်ကကျွန်တော်တို့ဆက်တယ်ညဉ့်ညံ DC ချက်အရာကတော့တမ်တော်စစ်ကြောင်းကနေပြီးတော့မှပထမအတောင်ပေါ့တပ်စခန်းကိုလာတိုက်တယ်လို့ပြောတယ်။ဒီရွာနဲ့နည်းနည်းဝေးတော့လူထုဒီကြီးရွာစီလည်းနဲ့ကြီးကြတာတွေတော့မရှိခဲ့ဘူး
။မိုင်းရှုမြို့နယ်တွင်မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်စခန်းကိုမြန်မာတပ်မတော်ဘက်ကနေတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့ရှမ်းတန်တော်စစ်သတင်းအက်ဒီတာချုပ်စိုင်းမင်းကအခုလိုသုံးသပ်ထားပါတယ်။
ဘာဖြစ်လို့တိုက်ပွဲဖြစ်နေရလဲဆိုတော့အကြောင်းရင်းကတော့တပ်မတော်ကလည်းအဲ့ဒီလမ်းကြောင်းဖက်ကိုလမ်းဖောက်မယ်ဆိုတော့စီမံချက်ကိုချတော့ SSCP ကဖက်ကလည်းမခံဘူးတပ်တွေထည့်ပြီးဖို့တပ်မတော်ကညွန်ကြားတယ်ဒါမှမဟုတ် SSCP ဖက်ကလည်းမဖယ်ဘူးအဲ့လိုနဲ့ပဲဟိုတုန်းကလည်းတိုက်ပွဲဖြစ်ခဲ့တယ် အခုကတော့အဲ့ဒီဒေတာကတော့မိုင်းရှူးမြို့ရဲ့ပထမတောင်ပေါ့နော်ဒီပထမထွက်တဲ့နေရာနဲ့လည်းနီးတယ်အဲ꽤ညကြတယ်ဆိုတော့ဒီနေနေစိုးမိုးမှုအပေါ်မှာလည်းမူတည်တယ်လို့တော့ထင်မိပါတယ်ခင်ဗျာဒီတိုက်ပွဲဖြစ်တာကတော့
ပြီးခဲ့တဲ့2015ခုနှစ်တုန်းကလည်းမြောက်ပိုင်းရှမ်းပြည်သမတော်ဖွဲ့တွေအနေနဲ့မိုင်းရှူးမိုင်းတောင်ကာလန်နောက်ဘက်ချောင်းကိုစုခွာပေးဖို့အစိုးရကုစလေဘက်ကတောင်းဆိုခဲ့ပေမဲ့လည်း SSPP ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ် SSPP ဟာမြန်မာစုရနဲ့ ICA ဖြစ်ရလက်မှမရည်ထူနိုင်သေးတဲ့မြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်ပါတယ်ပြီးခဲ့တဲ့မေလ3ရက်နေ့တုန်းကငင်းချိုင်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ငင်းချိုင်းရေးကော်မရှင်ဖွဲ့ဟာဝမ်ဟိုင်းဌာနချုပ်ကိုလာရောက်ပြီးတော့SSPP SSC ခေါင်းဆောင်တွေနဲ့ငင်းချိုင်းရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲပြီးမှာပဲတမတော်ကနေ SSPP ကြောင်မဲမြို့နယ်ကလွေရင်သက်စကန်းကိုတိုက်ခိုက်ခဲ့ပါတယ်မြမတမတော်ရဲ့စစ်ရေးရဖိအားပေးတဲ့လှုပ်ဆောင်ချက်တွေဟာငင်းချိုင်းရေးလုပ်ငန်းစဉ်အတွက်ကွဲလွဲမှုတွေရှိနေတယ်လို့ဆိုင်းမင်းကအမြင်ရှိနေပါတယ်
ဒီငင်းချိုင်းရေလုံနေတဲ့လမ်းကြောင်းနဲ့တမတော်တွားနေတဲ့လမ်းကြောင်းကနည်းနည်းခွဲနေတယ်လို့ကျွန်တော်တို့မြင်မိတယ်တစ်ဖက်ကလည်းငင်းချိုင်းရေတွားနေတယ်တစ်ဖက်ကလည်းစီရင်သားတို့အပြိုင်တို့ချက်ပြီးတော့မှနည်းနည်းစိုးမှုမှုအပြိုင်လုံနေပြီးတော့မှတိုက်ပွဲတွေဖြစ်နေတယ်လို့ပဲမြင်မိတယ်တိုက်ပွဲမှာငင်းချိုင်းရေမှာဖြီးအားတဆုံတရာတဲရောက်မလားဆိုတဲ့အချက်လဲပိုင်ရင်ပါမှာပေါ့ဗျာဒီ
မြန်မာဆိုရအနေနဲ့တိုင်းတလန်တက်ကန်ဖွဲ့တွေနဲ့သွေးဆုံဆွေးနွေးပြီး NCP ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးကြိုးပမ်းနေတာလက်ရှိဇက်ဖွဲ့လောက် NCP လက်မှတ်ရေးထိုးနိုင်ပြီဖြစ်ပေမဲ့ဂျန်ရှိတဲ့လက်နက်ကန်ဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးပါဘူးမြောက်ပိုင်းရှမ်းပြည်သမတော်ဖွဲ့ဟာဝါတာဖွဲ့ UWSC ဦးဆောင်တဲ့ FENCC မြောက်ပိုင်းမဟာမိတ်သက်ဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCP လမ်းကြောင်းကိုလက်မခံပဲပါဝင်တဲ့ပါဝင်ထိုက်သူတွေအလုံးပါဝင်တဲ့နိုင်ငံရေးစကဝိုင်းတိုက်ရိုက်တွားတဲ့နီလန်းကိုလိုလားနေတဲ့ဖွဲ့ဖြစ်ပါတယ်လက်ရှိမှာ ICA ပြည်ရကရင်မြူရာစီယုံ KNU နဲ့တမတော်တို့ကြားစစ်ရေးသိမ်းမှနေတယ်လို့ကချင်ပြည်နယ်တွင်းမှာလည်း KIA နဲ့စစ်ရေးသိမ်းမှနေစေဖြစ်ပါတယ်ခင်ဗျာ
။ထိုင်းချီဆိုင် VOA သတင်းတော်နိုင်ကိုင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်တိုက်ပွဲတွေကနေကရင်ပြည်နယ်ထဲဖြစ်နေတဲ့တိုက်ပွဲတွေရပ်သွားအောင်ဘယ်လိုဖြေရှင်းကြမလဲကြည့်အောင်ပါ။ကရင်ပြည်နယ်ဖားပုံခရိုင်အတွင်းလမ်းဖောက်လုတာနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့ကရင် KNU တို့ကြားစီရင်တင်မှမှုဖြစ်ပေါ်နေတာကိုတက်မတော်ဘက်ကတွေ့ဆုံဆွေးနွေးဖြေရှင်းပေးဖို့နဲ့ဒီလိုတွေ့ဆုံဆွေးနွေးရမှာဖာပွန်ခရိုင်က KNU ရဲ့တက်မှမှုကိုတိုင်ပါဝင်စေလိုကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့16ကြိမ်မြောက်ပြစ်ကတ်တက်မှုရစေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMC စီဝေးအပြီးမှာဆုံးဖြတ်ပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကုံဘိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ပြီးခဲ့တဲ့မလဆာမိုင်းကစတင်ပြီးဖာပွန်ခရိုင်အတွင်းမှာအစိုးရတပ်မတော်ကလမ်းဖောက်လုပ်တာတွေစတင်ခဲ့တဲ့နောက်တပ်မတော်နဲ့ KNU တရင်တပ်ဖွဲ့တွေအကြားမှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့သလိုထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာတောတောင်တွေအတွင်းမှာတင်းရှောင်သွားခဲ့ရပါတယ်လမ်းဖောက်လုပ်တာနဲ့ပတ်သက်ပြီး KNU ဘက်ကတပ်မတော်ကတစုံတရာအကြောင်းကြားတာမရှိဘဲအင်အားအလုံးအရင်အသုံးပြုပြီးသူတို့တပ်ဖွဲ့ကိုချေမုန်းဖို့နဲ့နေမြေစိုးမိုးရေးအတွက်ဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့သလိုတပ်မတော်ဘက်ကလည်းလမ်းဖောက်လုပ်တာဟာဒေသဖွံ့ဖြိုးရေးနဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုလွယ်ကူစေရေးအတွက်ဆောင်ရွက်တာဖြစ်ပြီး17ကြိမ်တိုင်တိုင်ကြိုတင်အကြောင်းကြားခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်မလာဆန်းကတိုက်ပွဲတွေစတင်ခဲ့ရကမလာကုံပိုင်းမှာနှစ်ဖက်တွဲဆုံဆွေးနွေးဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးလောလောဆယ်မှာတော့နှစ်ဖက်အကြားမှာ GMC အစင်းစင်းကအရက်သားကိုစလေတွေညှိနှိုင်းဆောင်ရွက်နေပြီးမကြာခင်မှာတွဲဆုံဖို့ရှိနေပါတယ်ဒီလိုတွဲဆုံဆွေးနွေးမယ်ဆိုရင်တက်မရော်အနေနဲ့ဖာပွန်ခရိုင်က KNU တက်မဟာမှုကိုယ်တိုင်ပါဝင်စေလိုကြောင်း16ကြိမ်မြောက် GMU စီဝေးအပြီးသတင်းစာရှင်းလင်းပွဲမှာ GMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝနာအောင်ကပြောပါတယ
်သတင်းထုတ်ပြန်ချက်တွေအပေါ်မှာတော့လက်ရှိမြေပြင်နေထားရသတင်းထုတ်ပြန်နေတာတွေရှိပါတယ်တော့ဒီသတင်းထုတ်ပြန်ချက်တွေပေါ်မှာလာကောလာတက်မရော်အနေနဲ့ကတော့သတင်းထုတ်ပြန်ထားပါတယ်ဒီသတင်းထုတ်ပြန်ချက်နဲ့အညီပဲဟိုဆွေးနွေးပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့လည်းဖြစ်ပါတယ်အဲ့တော့ဒီနေ့ GMCU အစည်းအဝေးမှာလည်းတက်ဆိုင်ရာဒီမြေပြင်တံမှုတွေအပါပေါ့နော်။ဒီခုနပြောတဲ့ဒီတက်မ5ဆိုတဲ့တက်မ5ဘက်ကဟိုတက်မဟာမှုပါပါဝင်စေချင်တာပေါ့နော်
။ GMCU ရဲ့အတွင်းရေးမှူးတစ်ဖြစ်တဲ့ဒေါက်တာရွှေခါကလည်းနှစ်ဖက်တွဲဆုံဆွေးနွေးဖို့အမြန်ပြင်ဆင်နေကြောင်းအခုလိုပြောပါတယ
်။ကျွန်တော်တို့အခုကတော့ဒီမေလတက်တဲ့ပတ်အတွင်းဒီအမြန်ဆုံးတွေ့နိုင်ရေးအတွက်ကျွန်တော်တို့စီစဉ်နေပါတယ်။ဒီကန်ယူဖက်ကလည်းသူတို့MANT လို့ခေါ်တဲ့ Military Affair Negotiation Team ဖွဲ့စည်းထားပါပြီ။ပြီးတော့အစိုးရဘက်ကလည်းအထူးသဖြင့်တမတော်ဘက်ကလည်းသူတို့နဲ့တွဲရုပ်တွေ့ဆုံမဲ့ဒီအဖွဲ့တွေဖွဲ့လာပါလိမ့်မယ်။ဒါပေမဲ့ဒီအစိုးရဘက်ကတော့ဒီမြေတရားခံထားတော့ဟိုနေမခန်တမှုကူတိုင်းပါလာဖို့တော့သူတို့ကတော့မြေတရားခံထားပါတယ်။
ပြီးခဲ့တဲ့မတ်လ29ရက်နေ့ကတွဲဆုံဆွေးနွေးဖို့ပြင်ဆင်ခဲ့ပေမဲ့ KNU ရဲ့လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA ရဲ့ဖာပွန်ခရိုင်အခြေစိုက်တပ်မဟာ9ရဲ့တပ်မဟာမှုမပါဝင်တာကြောင့်တပ်မတော်ဘက်ကဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့ပါတယ် GMCU စီဝေးမှာနှစ်ဖက်ညှိနှိုင်းရေးနဲ့ပတ်သက်ပြီးတမရော့ဘက်ကဆွေးနွေးခဲ့တဲ့သဘောထားကိုဒေါက်တာရွှေခါကအခုလိုဆက်ပြောပါတယ
်တမရော့ဘက်ကလည်းဒီလမ်းကိုဖောက်ပြီးရင်ဒီအခုဟိုလမ်းမဖောက်ခင်မှာရှိခဲ့တဲ့တအင်အားမှာဗတ်လက်ရှိမှာဒီလုံချုံရသူတို့ချထားတဲ့ဒီဟိုတမရော့တွေအကုန်လုံးရောက်သိမ့်ပါမယ်နောက်ဆုံးအစွန်ပြောရင်တော့ဒီလမ်းဖောက်လို့တကယ်လို့ယုံကြည်မှုကနေနေနေတော့တကယ်လို့လူအပ်တယ်ဆိုလို့ရှိရင်ဒီလမ်းကိုသာဟိုသူ့အနေနဲ့သူဖောက်မယ်ဆိုရင်လည်းပုတ်ခွင့်ပေးပါမယ်ဆက်ကူထားပြီးတော့ဆက်မောင်းတယောက်နဲ့ပဲဟိုဟိုဟိုတက်တီတကူမှမပါဘဲနဲ့လည်းဖောက်ခွင့်တော့ပြုပါအဲ့ဒီလူလည်းလုတ်ပေးပါမယ်ဆိုတဲ့အဆင့်ထိတော့ဆွေးနွေးတာတွေပြောဆိုတာတွေရှိပါတယ်အဲ့ဒီပုံမှန်ကိုဆက်လက်ပြီးတော့သူတို့ဆွေးနွေးကြမှာဖြစ်ပါတယ်
ဒီလစည်ရဲ့နေ့ကတော့ KNU ကဖာပွန်ခရိုင်အတွင်းတမရော့ဘက်ကတိုက်အင်အားတိုးချဲ့တာလမ်းဖောက်လုပ်တာတွေရပ်ဆိုင်းဖို့စည်ရဲ့တင်းမာမှုနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့နှစ်ဖက်ညှိနှိုင်းဆွေးနွေးသွားဖို့တောင်းဆိုထားပါတယ်။လက်ရှိပြီးဆုံးသွားတဲ့16ကြိမ်မြောက်ပြစ်ခတ်တိုက်ခိုက်မှုရပ်စည်ရဲ့ဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီပြည်ထောင်စုအဆင့် GMCU စည်းဝေးမှာပြီးခဲ့တဲ့လတွေကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စည်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီကတနင်္သာရီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်အဆင့် GMC မှာပါဝင်ရေးနဲ့ပတ်သက်ပြီးတင်ပြထားတဲ့အချက်ကိုလည်းဆွေးနွေးခဲ့ပါတယ
်။ VOA သတင်းတော်ကမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းလောကတစ်ပုဒ်ကိုတင်ပြခြင်းပါတယ်။မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်3ဦးကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟာသူ့ရဲ့နိုင်ငံရေးမူဝါဒအောင်မြင်မှုအပေါ်ဂုဏ်ယူနေပါတယ်။မြောက်ကိုရီးယားနဲ့တင်းမာနေတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်တည်ဆောက်နိုင်ရင်သူ့ရဲ့လုပ်ငန်းတွေအပေါ်လူမှုရဲ့သဘောထားထင်မြင်ချက်အကောင်းမြင်ပြန်တက်လာလိမ့်မယ်လို့မျှော်လင့်နေတာပါ။ VOA သတင်းတော့ဂျင်မလုံးပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြမှာပါ
။သမ္မတဒေါ်နယ်ထရမ့်မှာမြောက်ကိုရီးယားကပြန်လွှတ်ပေးလိုက်တဲ့အမေရိကန်3ဦးကိုမနေ့အစောပိုင်းမှာပဲ၄စိတ်မှကိုရိုင်းတော့ရောက်ကြိုဆိုခဲ့တာကိုရုပ်မြင်သံကြားမှာတွေ့ရပါတယ်။
It was a very important
thing. ဒီပုဂ္ဂိုလ်သုံးဦးကိုပြန်လွှတ်ပေးအောင်ဆောင်ရွက်နိုင်ခဲ့တာဟာကျွန်တော်တို့အားလုံးအတွက်အရန်အရေးကြီးပါတယ်
။ American စီးပွားရေးပြန်တက်လာပြီမင်းလဲသူ့ရဲ့ဆောင်ရွက်ချက်တွေပေါ်တိတ်အတိမတ်မပြူကြတာကို Trump ကမကြေမနက်ပြောဆိုသလိုအထူးစုံစမ်းစစ်ဆေးမှု Robert Mueller ဦးဆောင်ပြီး Russia အရေးစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေရဲ့ဖော်ပြမှုကိုလည်းပြစ်တင်ဝေဖန်ပါတယ
်။ So we have the best employment
လောက်ကင်ခွင်လန်းတိုးလာတာကိုဘယ်တော့မှမတူအောင်မြင်နေရပါတယ်။ဒါပေမဲ့လည်းကြားနေရတာကတော့မဟုတ်မဟလောက်ကျန်ဆွတ်ဆွဲထားတဲ့ရုရှားအကြောင်းတွေပါ
ဒီသတင်းပတ်အတွင်းမှာပဲရွေးကောက်ပွဲကာလကထရမ့်ဂရိပေးထားတဲ့အတိုင်းအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်ပါတယ်ဒီမိုကရက်တစ်ကတော့ဒီပေါ်ဝေဖန်ပါတယ်အထက်လွှတ်တော်မက်ဘန်ဂါဒင်က
withdrawing from the nuclear agreement
နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်လိုက်တာအမေရိကန်ကိုအထူးကြံသွားစေပါတယ်ဒါအီရန်ကိုကူညီလိုက်သလိုဖြစ်နေပြီးသူတို့ရဲ့စီစဉ်နေပေါ်ထိန်းချုပ်ဖို့လှုံ့ဆော်နေတဲ့ကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေအတွက်အဟံအထားဖြစ်စေတယ်လို့ထင်ပါတယ်
အခုကာလအတွင်းကောက်ခံတဲ့လူလူစစ်တမ်းတွေမှာတော့ထရမ့်ရဲ့လှုပ်ရက်ပေါ်ထောက်ခံတဲ့နှုံအနှဲငယ်တက်လာပါတယ်။ဒါ့အပြင်လည်းသူ့လှုပ်ရက်ပေါ်မကြိုက်နှစ်သက်သူတွေလည်းရှိနေပါတယ်။ Bipartisan Policy Center ကနိုင်ငံရေးအကဲခတ် John Fodia က
Both sides people who like Donald Trump and don't
Donald Trump ကိုမကြိုက်တဲ့သူတွေကကြိုက်တဲ့သူတွေကရောသူတို့ရဲ့ရည်တည်ချက်အမြင်ပို့ပြီးခိုင်မာလာကြပါတယ်။လွန်ခဲ့တဲ့လပိုင်းတွေအတွင်း Trump အနေနဲ့တော်တော်များများအပြောင်းလဲတွေဖြစ်အောင်လှုံ့ဆော်ခဲ့ပေမဲ့လည်းသူ့လှုပ်ရက်တွေအပေါ်အကဲဖြတ်တဲ့ထောက်ခံမှုနှုံးတွေတီတီတာတာတက်လာတာကိုမတွေ့ရတာကတော့စိတ်ဝင်စားစရာကောင်းပါတယ
်ထရမ့်သမရဖြစ်လာခြင်းကဆလို့သူ့ပေါ်ခိုင်မာထောက်ခံသူတွေကိုအမြဲပြောဆိုစည်းရုံးတဲ့ဇာတ်ကတော့သူဟာရွေးကောက်ပွဲဂရီကွတ်တွေကိုအကောင့်တွေဖော်နေတယ်ဆိုတာပဲဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကထောက်ပြပါတယ် Ethics and Public Policy Center က Henry Olsen က
The more partisan you are the more likely you are
ထရမ့်ကိုထောက်ခံသူတွေကပိုထောက်ခံလာမှာဖြစ်ပြီးဒီမိုကရက်တွေဟာအမေရိကန်ပြည်ထောင်စုကိုဖျက်ဆီးနေတယ်လို့ပုံမြင်လာကြမှာပါအဲ့လိုထင်လာပြီဆိုရင်တော့ဒီချင်းချောင်းမှုအန္တရာယ်ကိုတုံ့ပြန်ဖို့သူတို့အနေနဲ့လိုလာနေပါပြီ
လူထုထောက်ခံမှုစစ်တမ်းနေမှာထရမ့်ပေါ်ထောက်ခံတဲ့နှုံအနှဲငယ်တိုးလာပြီမြေဒီမိုကရက်တွေကတော့အဖက်ဖက်ကပြင်ဆင်နေပါတယ် Brookings Institution က Bill Gerstner က
President Trump's job approval remains
ပထမဆုံးတန်းတွေသမ္မတထွန်းရဲ့လုပ်ငန်းတွေပေါ်ကဲဖြတ်တဲ့လူထုစစ်တမ်းနေမှာစံချိန်တင်လောက်နေနေပါဒါကြောင့်လေဒီမိုကရက်တီအင်အားကောင်းတဲ့ရည်တည်လာနေတာဖြစ်ပြီးဒါမဲ့ဂျာကာလာယူကော့ပွဲဒီမှာလည်းအနိုင်ရမယ့်လက္ခဏာတွေတွေ့နေရပါတယ်
အမေရိကန်စီးပွားရေးနဲ့မြောက်ကိုရီးယားရေးအဓိကထားအာရုံစိုက်လှုပ်ဆောင်မှုထရမ့်ကြိုးပမ်းနေတဲ့တစ်ချိန်ထဲမှာပဲတစ်ဖက်မှာရုရှားရေးလိမ်ဖြော်ပြေးရေးတရုတ်ဆောင်စတောမီဒန်နီယယ်နဲ့သူ့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေမိုက်ကယ်ကိုဝန်တို့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသူနဲ့မသက်ဆိုင်တယ်လို့ပုံဖော်ပြောဆိုပါရယ်ခင်ဗျာ
။ဒေါ်ရရှိများရှင်မရင်းမှာလွတ်တော်ကြပြက်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီသစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်။နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲ။ဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီသစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်ရမယ့်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့တက်မှန်ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာသောရရှင်များခင်ဗျာအခုတော့မိခင်များနေအတွက်တေးသချင်းတောင်းဆိုကြဖို့ကိုလည်းဖိတ်ခေါ်ကြပါတယ်လာမယ့်မေလ13ရက်နေ့တနင်္ဂနွေနေ့ကတော့မိခင်မြစ်တာကိုအထူးအောင်းမေ့ဂုဏ်ပြုတဲ့မိခင်များနေ့ဖြစ်ပါတယ်။အဲ့ဒီမိခင်များနေ့မှာ VOA တေးချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်အတွက်တေးမြစ်တာတွေကိုတောင်းဆိုကြဖို့ဂုဏ်ပြုကြဖို့ကိုတောင်းဆိုမယ်ဆိုရင် VOA ရဲ့ Facebook မှာမှတ်ချက်တွေရေးပြီးတောင်းဆိုနိုင်ပါတယ်။ VOA ကို email ပို့ပြီးတော့လည်းတောင်းဆိုနိုင်ပါတယ်။လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကိုတေးသချင်းလက်ဆောင်ပေးခြင်းနဲ့မိခင်တောင်းမှမဟုတ်မိခင်လိုချစ်ခင်ရသူတွေရဲ့နာမည်နေရက်တွေကိုထည့်ပေးကြဖို့လည်းမမေ့ကြပါနဲ့ခင်ဗျာ VOA ကနေပြီးတော့တောက်ကြနေညာကင်းသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ကိုဇော်ဝင်းလိုင်ရေးအခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးတွေ့ဆုံမှုပြင်ဆင်နေမှုတွေတိုးတက်လာနေတဲ့အပေါ်တရုတ်နိုင်ငံကဝမ်တာကြိုးစားကြောင်းပြောကြားလိုက်ပြီးဒီတွေ့ဆုံမှုကနေရလကောင်းနေထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံသားရေးဌာနကပြောပါတယ်စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လာမယ့်ဇွန်လ12ရက်နေ့မှာတွေ့ဆုံကြမယ်အကြောင်းသမ္မတထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲသမိုင်းဝင်တွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားခဲ့တာပါအလားတူပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးတို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိတဲ့အကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစဝရရှ်ဟာနိုင်ငံတော်အတမင်ကပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးစဝရရှ်ဟာတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအွန်လိုင်းနဲ့လည်းဒီကနေ့နေ့လယ်ပိုင်းမှာပဲတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံလောက်ရာဘစိတ်ကြွဆေးပြဆယ်တန်းနဲ့တရုတ်ဒစိတ်တလက်ဖက်ချောက်ထုတ်တွေထဲမှာဖွဲ့ပြီးတည်လာတဲ့ခရစ်စတမက်ခေါ်စိတ်ကြွဆေးတန်တဝက်နိဗာကိုဘန်ကောက်မြို့ကကားရန်တစ်ခုထဲမှာဖမ်းဆီးလိုက်မိတယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်ဒေါ်လာ45တန်နိဗာတာမိုးရှိတဲ့မူရစ်ဆေးဝါးတွေကိုထိုင်းမူရစ်ဆေးဝါးလမ်းကြောင်းကနေဖြစ်တဲ့မြန်မာနိုင်ငံအလဲပိုင်းထိုင်းနိုင်ငံအလဲပိုင်းအယုဒ္ဓယာပြည်နယ်ကိုဖြတ်ပြီးတော့မလေးရှားနိုင်ငံဘက်ကိုတင်ပို့နေတာလို့ဆိုပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 ထိ line meter 16.25 ရူကနေထုတ်လွှင့်နေတာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9:00မှာထုတ်လွှင့်မယ့်အစီအစဉ်ဒီမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.